America in Burmese.
မင်္ဂလာညနေခင်းပါရှင် VOA American တန်ရက်2019ခုနှစ်ဧပြီလ28ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line တိုမီတာ18 19နဲ့25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်ကျမခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျမများသစင်အောင်ပါဒီကနေ့ညနေပိုင်းထိတ်တဲအောင်သတင်းတွေမှာတော့ American ပြည်ထောင်စု California ပြည်နယ် Poway မြို့ Jupia ရှိခိုးကျောင်းမှာမနေ့စနေနေ့ကတနက်သမားတူဝင်ရောက်ပစ်ခတ်တာကြောင့်တယောက်သေဆုံးပြီး၃ယောက်ထိမနေ့ထဏ်ရာရခဲ့ပါတယ်။ Spain နိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွာညွေ
။ကောင်းပါပြီရှင်။နိုင်ငံတကာသတင်းလွှာတွေပြီးဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီရခိုင်ပြည်နယ်ဘက်မှာတိုက်ပွဲပြင်းထန်နေလို့ဒေသခံပြည်သူတွေသတိထားသွားလာကြဖို့ရခိုင်လက်နက်ကိုင်အဖွဲ့ AA ကသတိပေးလိုက်ပါတယ
်။တန်းနိုင်ဆုံးတော့ဒီညပိုင်းတွေမှာခီးမတော်ကြဖို့ပေါ့နော်။ဒါပြည့်ဆိုလို့ရှိရင်ဗမာစစ်တပ်တွေကအဲ့မှာတွေ့လို့ရှိရင်သူတို့ဒီဟိုဘာမှမမေးမဆမ်းမင်းနဲ့နေပြီးတော့ blind ကြီးပြင့်နေတဲ့ဥစ္စာတွေရှိတယ်။ဆိုတော့အဲ့ဒါအသွားလာတွေဆင်ခြင်ကြဖို့နော်။အဲ့ဒီဟိုမီတာ
ရခိုင်လက်နက်ကိုင်တပ် AA ပြောခွင့်ရခိုင်ဒုက္ခ VOA ကိုပြောပြခဲ့တာနဲ့တူနားဆင်နိုင်ပါတယ်။နိုင်ငံတကာသတင်းလွှာတွေမှာတော့ငှက်ဖျားယောဂါတိုက်ဖျက်ရေးဆိုင်ရာကျမရေးသတင်းလွှာတစ်ပုဒ်နဲ့ရုပ်ပိုင်းမတန်ဆွမ်းသူစိတ်ပိုင်းဆိုင်ရာအနာတရဖြစ်သူတွေအတွက်အထောက်အကူရစေမယ့်အဖို့အကူအဖြစ်အသုံးပြုနိုင်တဲ့ခွေးတွေအကြောင်းကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။ American ပြည်ထောင်စု California ပြည်နယ် Poway မြို့ Jupia ရှိခိုးကျောင်းမှာမနေ့စနေနေ့ကတနက်သမားတူဝင်ရောက်ပစ်ခတ်တာကြောင့်တယောက်သေဆုံးပြီး၃ယောက်ထိမနေ့ထဏ်ရာရခဲ့ပါတယ်။တနက်သမားကဖျားကြောင်းတဲ့ကိုဒေသဆန်တော်ချိန်မနေ့၁၇နာရီခွဲလောက်မှာဝင်လာပြီးတော့တိုက်ပွဲ3 AR မောင်းပြန်တနက်နေ့ပစ်ခတ်ခဲ့ကြောင်း San Diego ခရိုင်ရဲအရာရှိ Bill Go ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထွက်ပြေးသွားတဲ့တနက်သမားကိုတာဝန်ချိန်ပြင်ပကနေဆက်လုံခြုံရေးရဲကတနက်နေ့ပစ်ခတ်ခဲ့ပေမဲ့မထိလိုက်ဘဲနဲ့တနက်သမားလွတ်မြောက်သွားခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာအသက်19နှစ်အရွယ်ဆန်ဒီယေဂိုဒေသခံတနက်သမားကရဲကိုအကြောင်းကြားခဲ့ပြီးလက်နက်ချအဖမ်းခံခဲ့ကြောင်းဆန်ဒီယေဂိုရဲမှူးဒေးဗစ်နက်စလစ်ကပြောပါရယ်။ပါဝေးပစ်ခတ်မှုဟာအမုန်းတရားကိုအခြေခံတဲ့လုပ်ရဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ထိခိုက်သူမိသားစုတွေနဲ့အထက်တူထက်မြတ်အကြီးကွဲရကြောင်းသမ္မတထရမ့်ကအိမ်ဖြူတော်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါရယ်
။သီရိလင်္ကာနိုင်ငံမှာပြခဲ့တဲ့သတင်းပတ်ကအစ္စတပွဲတော်ဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်သူလို့တန်တရားရှိခံရသူရဲ့အဖေနဲ့ညီကိုနှစ်ယောက်ဟာလုံခြုံရေးနေရာကသူတို့ပုံအောင်နေတဲ့နေအိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနှင်စင်မှာတိုက်ဆုံသွားတယ်လို့ရဲတပ်ဖွဲ့နဲ့အသေးခံဘုံခွဲသူတွေရဲ့ဒီဆွေမျိုးတော်ဆက်သူတွေကဒီနေ့ writer သတင်းဌာနကိုပြောကြားလိုက်ပါတယ်။သီရိလင်္ကာနိုင်ငံရှေ့ဘက်ကမ်းရိုးတန်းမှာတောက်ချာနေကစစ်တပ်နဲ့အပြန်အလှန်ပစ်ခတ်ကြစဉ်မှာတိုက်ဆုံခဲ့တဲ့သူ15ယောက်ထဲမှာဇနီဟာရှမ်ရောဝန်ဟာရှမ်နဲ့သူတို့အဖေမိုဟာမက်ဟာရှက်တို့ပါဝင်တယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်လေးခုကပြောပါတယ်။အစ္စလာမဘာဒ်ကိုမြုံချီတဲ့သူတွေကိုတိုက်ခိုက်ကြဖို့လူမှုကွန်ရက်ကနေပြောထားတဲ့ဗီဒီယိုမှာတွေ့ရတာကဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကန်ခဲ့သူဇာရမ်ဟာရှမ်ရဲ့ညီကိုနှစ်ယောက်နဲ့အဖေဖြစ်တယ်လို့သူတို့ရဲ့ရောက်ဖတ်တော်ဆက်သူနီရက်ရှရက်ကပြောပါတယ်။တောက်ကြနေကပြစ်ခတ်မှုတွင်တည်ဆုံသွားသူတွေထဲမှာလည်းဒီတဲ့က၃ယောက်ဟာလေဒီဗီဒီယိုမှာပါတဲ့သူတွေဖြစ်တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကအတည်ပြုပါတယ်ပြီးခဲ့တဲ့ Easter ဖွဲ့တော်အတွင်းတိုက်ခိုက်မှုတွေဖြစ်ချင်းကစပြီးတော့သီရိလင်္ကာနိုင်ငံမှာစစ်တပ်ကတပ်ဖွဲ့ဝင်1000လောက်လုံခြုံရေးချထားပြီးတော့ဒီတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့ယူဆရတဲ့ Islam အစွန်းရောက်အဖွဲ့နှစ်ခုရဲ့အဖွဲ့ဝင်တွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်ဒီဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့ချိန်ကစပြီးတော့ဆီးရီးယားနဲ့ Egypt နိုင်ငံကနိုင်ငံသားတွေအပါအဝင်လူတရာကျော်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီဖြစ်ပါတယ်ခင်ဗျာ
လီဗျာနိုင်ငံမှာလီဗျာအစိုးရတပ်ဖွဲ့တွေနဲ့နိုင်ငံအရှိဘက်ခြမ်းကဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးမနေ့စနေနေ့ညကမြို့တော်ထရီပိုလီမှာလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။လေစိမ်းအနီးတစ်ဝိုက်ကိုပစ်မှတ်ထားတိုက်ခိုက်နေပြီးပောက်ကွဲတဲ့၄ချိန်ကနေ၆ချိန်လောက်ထိကြားရတယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုဗီဒီယိုတွေကိုလူအတော်များများကလူမှုကွန်ရက်မှာဖြန့်ဝေခဲ့ကြတာကိုလည်းတွေ့ရပါတယ်။နိုင်ငံတကာကထောက်ခံထားတဲ့ဝန်ကြီးချုပ်ဖိုင်ယက်အယ်ဆာရာဂျ်ဦးဆောင်တဲ့အစိုးရလက်က မြို့တော်ထရီပိုလီကိုထိန်းချုပ်သိမ်းယူနိုင်ဖို့ဗိုလ်ချုပ်ကြီးခါလီဖာဟက်တာဦးဆောင်တဲ့လီဗျာအမျိုးသားတပ်ဖွဲ့ LNA ကဧပြီလအစောပိုင်းကတည်းကစပြီးတော့အကြိုးစားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2011ခုနှစ်အာနာရှင်မိုမာဂဒါဖီယာဒူးကဖေရှားခံခဲ့ရပြီးတဲ့နောက်ပိုင်းလီဗျာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရှုပ်ထွေးမှုတွေအကြီးအကျယ်ဖြစ်ပွားလာနေခဲ့တာပါ။လီဗျာကဒီလအတွင်းတိုက်ခိုက်မှုတွေအတွင်းသေဆုံးသူ200ကျော်ရှိနေပြီဖြစ်ပါတယ်။
ဆူဒန်နိုင်ငံမှာသွင်းကူးပြောင်းရေးဆိုရဖွဲ့ဖို့အတွက်ဆွေးနွေးပြောဆိုမှုတွေဟာပုံလင်းမြင်သာမှုရှိပြီးတော့ထိုးတက်မှုရှိတယ်လို့ဆူဒန်ဆန္ဒပြဘက်ကဥဆောင်သူတွေနဲ့လက်ရှိအာဏာရစစ်ကောင်စီတို့ကဖျောချလိုက်ပါတယ်။သမ္မတအိုမာအယ်ဘရှားကိုယာဒူးကဖျောက်ချဖို့အတွက်ဥဆောင်ဆန္ဒပြခဲ့တဲ့သူတွေနဲ့ဆူဒန်စစ်ကောင်စီတို့ကြားစနေနေ့ကဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပြီးတော့သူတို့အနေနဲ့နိုင်ငံရေးအငြင်းပွားမှုတွေမကျေလည်မှုတွေကိုတိုက်ဖျက်ဖို့အတွက်ဦးတွဲကော်မတီတရဖွဲ့စည်းသွားမယ်လို့ပြောပါတယ်။အဲဒီကော်မတီမှာစစ်ကောင်စီဘက်ကရောအတိုက်ခံညမောင်းအဖွဲ့တွေဘက်ကပါမဝင်နေပါဝင်ကြမှာဖြစ်တယ်လို့ပြောပါတယ်စစ်တပ်နဲ့ဆွေးနွေးပြောဆိုမှုတွေယာယီရဆိုင်ခဲ့ပြီးတဲ့နောက်ဆန္ဒပြတဲ့သူတွေကဆွေးနွေးပွဲတွေပြန်လုပ်ဖို့ဗိုလ်ထုနေကသဘောတူခဲ့ကြပြီးတဲ့နောက်မှာမနေ့စနေနေ့ကဆွေးနွေးမှုတွေပြန်ပြီးတော့လုပ်ခဲ့ကြတာပါဒါပြန်ဆူဒန်စစ်တပ်ဘက်ကလည်းဆူဒန်စစ်ကောင်စီအဖွဲ့ဝင်3ဦးနှုတ်ထွက်တယ်ဆိုပြီးတော့ကြေညာခဲ့ပါတယ်တိုက်ခံဆန္ဒပြတဲ့သူတွေကအဆိုပါစစ်ကောင်စီအဖွဲ့ဝင်3ဦးဟာဒီသမရာဟောင်းအိုမာဘတ်အယ်ဘရှားနဲ့အလွန်နီးစပ်တယ်ဆိုပြီးတော့ဆဆွဲနေကြတာပါဒါပေမဲ့ဆန္ဒပြလှုပ်ရှားမှုမှာပါဝင်တဲ့ဆူဒန်ကွန်မြူနတီပါတီကလည်းဆူဒန်စစ်ကောင်စီရဲ့သရုပ်ထားမြောက်အဖွဲ့ဝင်တဦးလည်းဖြစ်ဒုတိယခေါင်းဆောင်လည်းဖြစ်တဲ့ဟမ်မတ်ဂျီလို့ခေါ်တဲ့ဟမ်ဒန်ဒဂါလိုကိုပါနှုတ်ထွက်ပေးဖို့တောက်ချနေနောက်ပိုင်းကတောင်းဆိုထားပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့ဒီစစ်တပ်ကအာနာကိုဆက်လက်ထိန်းချုပ်တာဒါမှမဟုတ်သူတို့လူကိုသူတို့ရွေးချယ်သွားမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တနင်္ဂနွေညနေပိုင်းထိပ်တန်းရောက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စပိန်မှာအထွေထွေရွေးကောက်ပွဲတွေကိုဒီကနေ့တင်းနှင်းနှင်းနှင်းမှာကျင်းပနေပါတယ်။လက်ရှိအာနာယာဆိုရှယ်လစ်ပါတီနဲ့အခြားအဓိကအတိုက်ခံပါတီ၄ခုတို့ကြားပြိုင်ပွဲလဲဖြစ်ပါတယ်။အဓိကအတိုက်ခံပါတီတွေထဲမှာတော့ဥရောပတလွှားမှာလက်ရဇွန်ဝါဒီလှုပ်ရှားမှုတွေနဲ့အတူပေါ်ပေါက်လာတဲ့လက်ရဇွန်ပါတီတဲ့ Vox ပါတီလဲပါဝင်ပါတယ်။လက်ဝဲဝါဒီနဲ့ဗဟိုလက်ရဝါဒီခေါင်းဆောင်တွေကတော့လက်ရဇွန်ဝါဒီတွေကိုမဲမထဲချဖို့မဲဆန္ဒရှင်တွေကိုတိုက်တွန်းထားပါတယ်။ဆိုရှယ်လစ်ကိုယ်စားလှယ်ဟောင်းလက်ရှိဝန်ကြီးချုပ်Pedro Sanchez ကတော့လက်ဝဲပါတီ United Weekend Party နဲ့ညွန့်မောင်းဖွဲ့ဖို့အလားအလာဖွင့်ထားတယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကပြောဆိုထားတာကြောင့်ဗဟိုလက်ရာအုပ်ချုပ်မှုပုံစံဖြစ်လာနိုင်ကြီးပုံများနေပါတယ်။ပါတီသည်ဖြစ်တဲ့ Fox ကတော့မဲဆန္ဒရှင်တွေကိုရယူလာတာကြောင့် Conservative Popular Party အနေနဲ့မဲဆန္ဒရှင်တွေကိုအုပ်စု၃စု꽌သွားတယ်လို့ဖြစ်နေတာပါ။တတိယမြောက်လက်ရာရင်းပါတီဖြစ်တဲ့ Citizens ကတော့ Popular Party တစ်ခုတည်းနဲ့ပဲညွန့်မောင်းဖွဲ့မယ်လို့ပြောထားပါတယ်။စပိန်နိုင်ငံမှာဒီမိုကရေစီပြန်ကျင့်သုံးတဲ့1980ပြည်လွန်နှစ်တွေနောက်ပိုင်းပေါ်ပူလာပါတီနဲ့ဆိုရှယ်လစ်ပါတီတို့ကနိုင်ငံအာဏာကိုတလဲစီရယူနေတာပါဒီကနေ့တင်းနှင်းဦးနေနေရွေးကောက်ပွဲမှာတော့ပါတီတစ်ခုတည်းကအများစုအနိုင်ရမှာမဟုတ်ဘူးလို့မျှော်လင့်ထားတာကြောင့်ထိပ်တန်းပါတီ၅ခုကြားညွန့်ပေါင်းဖွဲ့နိုင်ခြင်းနဲ့ပတ်သက်ပြီးခမန်းပြောဆိုချက်တွေထွက်ပေါ်နေပါတယ်ရှင်
တောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့နှစ်တရာပြည့်နဲ့တောင်အာဖရိကနိုင်ငံမှာပထမဆုံးဒီမိုကရေစီရွေးကောက်ပွဲကျင်းပခဲ့တဲ့25နှစ်ပြည့်နှစ်ပတ်လည်အခမ်းအနားဖိုရမ်ကိုစနေနေ့ကဝါရှင်တန်ဒီစီမှာကျင်းပခဲ့ပြီးတော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့နယ်ဆန်မန်ဒဲလာရဲ့ဇနီးဂရော့ဆာမေချယ်တို့လည်းတက်ရောက်စကားပြောခဲ့ကြပါတယ်မန်ဒဲလာဖိုရမ်တွင်မှာဒီအကြောက်တရားချမလိန်သဘာဝဒန်းလူညီများမှုသမရာဟောင်းမန်ဒဲလာရဲ့ဘဝနဲ့လောက်ကန်ခဲ့တဲ့အလုပ်တွေအကြောင်းအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သမရာဥပမာကတော့အကြောက်တရားကခေါင်းဆောင်မှုနဲ့ပတ်သက်လို့ဩဇာလွှမ်းမိုးတာနိုင်ငံရေးကိစ္စရပ်တွေနဲ့27ရာစုလူမှုအမြင်သဘောထားတွေကိုထပ်တလဲလဲပြောကြားသွားခဲ့ပါတယ်။ဒါပြင်တောင်အာဖရိကသမရာဟောင်းမန်ဒဲလာရဲ့ဇနီးမေချယ်ကလည်းဒီမန်ဒဲလာရဲ့အကြီးမားဆုံးစွမ်းရည်တွေကတစ်ခုကတော့ရန်သူတွေအပါအဝင်လူတစ်ယောက်ချင်းစီရဲ့ကောင်းတဲ့အချက်ကိုပေါ်ထုတ်နိုင်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီဖိုရမ်ရဲ့အဆုံးမှာတော့သူမကအမေရိကန်သမရာဟောင်းအိုဘားမားနဲ့မန်ဒဲလာတို့ဟာတူကြပြီးတော့သူတို့နှစ်ယောက်စလုံးဟာနောင်မျိုးဆက်ခေါင်းဆောင်တွေကိုမြေတောင်မြောက်ပေးဖို့ယုံကြည်ကြတယ်ဆိုပြီးတော့ပြောကြားသွားပါတယ်ခင်ဗျာ။
Mozambik nangyan ma chada brini nang mai nunga dai khat twa de cyclone mountain kenet nau set twe ye ji mi pyu da ri phin nai ne twe mountain tin di da ga lu de go be lu ya goun min ni sha phwi pi ni ja bo ana bai ni ga mani sini ni ga tai twun tha ba de mountain chaung tei song du 9 yaw shi bi lo win ji chou carlos do rosario ga pyo ba de cyclone mountain kenet chaung ng ji 3000 jo pye si ke bi lu paung 18000 jo ne ye swun khwa thwet pi ke ya de lu le mozambik a myo ta tabawa be yan Siman Kokei Tanaga Piobari, Nanga Miao Panga Ibo Juman Shire, Angie Kosa Naya Gai no Lao Piesidore Lule, Ditagan Hotel Pension to Upite Kevin Record Ga, CNN Drin Tanago Piobari, Mozambique Nangan Sigam Upite Pembago, Kuni Keze, Puri Sinini Minet Paima Yoni Jababi, Ludi Piang Miagere in Apin Cyclone Mondai, Idai Wiaupi, Drin Chopa Jama, Nauta Cyclone, Jungera Pitaja, Mozambique Nangan, the Maima, Patama Zonji.
တရားဒီအတွင်းစိုက်ကလုံးမုန်တိုင်းနှစ်ကြိမ်တိုက်ခတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကသူ့အနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေကိုဆက်လုပ်နိုင်အောင်ချိုးပန်းသွားမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ကိုရီးယားနဲ့နိုင်ငံခြားဆွေးနွေးမှုတွေဟာယာယီအဖြစ်တိုးတက်မှုရှိပဲနောက်ပြန်လှည့်ခဲ့ပေမဲ့ကိုရီးယားကျွမ်းဆွဲမှာငြိမ်းချမ်းရေးဖြစ်ပေါ်လာအော မြောက်ကိုရီးယားဘက်ကတော့တက်ရောက်ခဲ့ခြင်းမရှိပါဘူး။ဒါကြောင့်ကိုရီးယားနိုင်ငံကြားဆက်ဆံရေးဟာတိုးတက်မှုမရှိဘဲအနုလက္ခဏာဘက်ကိုဦးတည်နေတယ်ဆိုပြီးတော့ပြောနေပုံလဲပုံရတယ်ဆိုပြီးတော့တုံ့တက်နေကြပါတယ်ခင်ဗျာ။အင်္ဂလန်မှာအခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်အတွင်းမှာတော့ပရီးမီယာလိဂ်ဘောလုံးပွဲကစားနေပြီးတော့လက်စတာအသင်းနဲ့အာဆနယ်အသင်းတို့ကစားနေကြပါတယ်။လက်စတာနဲ့အာဆနယ်တို့ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာဒုတိယပိုင်း54မိနစ်ထိရောက်သွားပြီဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်မဲနဲ့ဂိုးမရှိသေးကြနေကြပါတယ်။ပြင်သစ်ဖလားဖိုင်နယ်မှာတော့ရန်စ်အသင်းက PSG ကိုပယ်နယ်တီနဲ့အနိုင်ရပြီးတော့ပိုဆွဲသွားပါတယ်။တစ်ဖက်နဲ့ဂိုးစီသေးကြနေလို့ပယ်နယ်တီကန်ကြတာမှာရန်စ်က PSG ကို 6-5 နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါ VOA American တန်ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုနားဆင်ကြားရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်တွင်တိုက်ပွဲတွေအကြောင်းနဲ့စပါမယ်အစိုးရတပ်နဲ့ရခိုင်လက်နက်ကင်တပ် AA တို့ကြားရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်အတွင်းတိုက်ပွဲအပြင်းထန်ဖြစ်ပြီးနှစ်ဖက်အကြအဆုံးရှိတဲ့အတွက်စစ်ရေးပို့ပြီးတော့ပြင်းထန်လာမယ့်အနေအထားဖြစ်လို့ဒေသခံရခိုင်ပြည်သူတွေသတိထားသွားလာနေထိုင်ကြဖို့ရခိုင်တပ်ဖက်ကသတိပေးထားပါတယ်လက်နက်ကြီးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေမို့ရခိုင်ပြည်သူတွေကစိုးရိမ်ကြောက်လန့်နေကြရပြီးစစ်ရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာအဖြေရှာဖို့ကိုလည်းရခိုင်ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းပါတယ်မဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင
်ဟုတ်ပါတယ်စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းကမြို့နယ်တွေဘူးသီးတော်မြို့နယ်မှာတော့မနေ့စနေနေ့တုန်းကမြမစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြာတစ်ဖက်ရေဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပြီးတော့တစ်ဖက်အကြမ်းဆုံးရှိလို့စစ်စစ်ရေးတွေပိုပြင်းထန်လာနိုင်ပြီးအခြေအနေဟာပိုဆိုးလာနိုင်တယ်လို့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့ပြောခွင့်ရခိုင်ဒုခက VOA မြန်မာပိုင်းကိုပြောပါတယ်
တိုက်ပွဲဖြစ်တာကမနေ့ကဒီဥစ္စာမှာဘူးသီးတော်မြို့နယ်ခြေမှာကြာတယ်စေတောင်ရွာရဲ့အချင်းမြောက်ဖက်ကဒီဟိုတောင်တန်းမှာဖြစ်တာအဲ့ဒီမှာတိုက်ပွဲ2ချိန်ဖြစ်တယ်ကြာနော်တစ်ချိန်ကတော့ဒီမနေ့စင်နာကြီးကျော်လောက်ကနေပြီးတော့ဖြစ်တာ3နာရီလောက်ကြာတာပေါ့နော်တိုက်ပွဲအကြချင်းကဆိုတော့အဲ့ဒီမှာဗမာစစ်တပ်ဘက်ကနေပြီးတော့ဟိုအပြင်းထန်ထိုးစစ်ဆင်တာနှစ်ဖက်ဒါတိုက်ပွဲအပြင်းထန်ဖြစ်ဒီဗမာစစ်တပ်ဘက်ကတော့အကုန်လုံးကြားဆုံးတာ20အထက်ရှိတယ်ကြာမနေ့ကဒီကျွန်တော်တို့ရခိုင်တပ်တော်ဘက်ကလည်းပဲဟိုတို့ဒီအူးကြားဆုံးပြီးတော့တန်ရတာတရှိဆိုတော့ဒီမနေ့ကတော့တိုက်ပွဲကတော့ပြင်းပြင်းထန်ထန်ဖြစ်တယ်နောက်ပြီးတော့ဒီညပိုင်းမှာလည်းပဲဒီတချင်းကြံဖြစ်တာရှိတယ်တိုက်ပွဲကဆိုတော့ဒီနေ့မှာလည်းပဲအဲ့ဒီဒီနေ့မနေ့မှာဟိုဗမာစစ်တပ်ဘက်ကနေယူတော့ထပ်ပြီးတော့ဒါထိုးစစ်ဆင်လာတဲ့အတွက်ကြောင့်မလို့မနေ့ရှင်းနိုင်ခွေးလောက်ကလေးကတိုက်ပွဲကဆက်ပြီ
ဟုတ်ကဲ့အဲ့တော့အခုကလက်ရှိဖြစ်နေတာကရခိုင်မာက6မြို့နယ်ထဲမှာပြင်းပြင်းထန်ထန်ဖြစ်နေတာဆိုတဲ့အခါကျတော့ဒီကြံတဲ့နေရာတွေမှာရောဒီစီရေးအခြေအနေကဘယ်လိုများရှိပါလဲ
ဒီမြောက်ဦးမြို့နယ်ဒီဘက်မှာလည်းပဲအခုဒီမြောက်ဦးရဲ့မင်းပြရဲ့နော်အဲ့ဒီဘက်မှာလည်းပဲဒီဗမာစစ်တပ်ဘက်ကအင်အားတွေထပ်ဖြစ်နေတာရှိတယ်လူဝင်အားလည်းနဲ့အင်အားရောထပ်ပြီးတော့ပြင်းသူတို့နောက်ဒီပလဲဝါမျိုးနေဘက်မှာလည်းပဲသူတို့ဒီဟိုတမခွန်ခွန်ကဒီစစ်အာ1000ကျော်ထပ်ပြီးတော့ဖြည့်တယ်သူတို့ ဟိုဘာမှာစစ်တပ်ကတော့သူတို့လူဝင်အားလည်းနဲ့အားအလုံးရင်းနဲ့နေပြီးတော့မှဒီဘက်ဒီရခိုင်ဘက်စစ်မျက်နှာကိုသူတို့ဒီအင်အားထပ်ပစ်နေတာတွေသိရတယ်ဆိုတော့အဲ့ဒါကြောင့်မို့လို့ဟိုတိုက်ပွဲကတော့ဆက်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားရှိတယ်ဒီလိုပြောစစ်ပို့ဖြစ်လာနိုင်တဲ့အနေအထားကြောင့်အဲ့ဒီနေရာတွေကဒေသခံရခိုင်ပြည်သူတွေတတိထားသွားလာကြပါဘူးလေရခိုင်တိုင်းဒေသနဲ့တကိုက်တဲ တွေဆင်ခြင်ကြဖို့နော်အဲ့ဒီဟိုမိသားစုတွေနောက်ရွာသားတွေနေပြီးတော့အကုန်လုံးဒါတစုတစည်းတွေဟိုနေထိုင်ကြဖို့ပေါ့နော်အဲ့ဒါတွေတော့ကျွန်တော်တို့ပြောချင်တာပေါ့
အခုလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေပတ်သက်ပြီးမြမတက်မတော်ရဲ့သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘုံဘူးချုပ်ဇော်ဘေးထုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခတ်ဖြေဆိုခြင်းမရှိပါဘူးဒီလိုမျိုးစီးရေးပရိပခါတွေပြေထန်ပြီးတော့ကျေးရွာတွေနာအထီလက်တက်ကြီးကြီးတွေကြလို့ဘေးလိုရာကိုတိတ်ရှောက်ထွက်ပြေးနေကြရတဲ့စစ်ဘေးသည့်ပြည်သူတွေအတွက်လိုအပ်တဲ့စားတဲ့ရိက္ခာနဲ့ဆေးဝါးအကူအညီတွေတော့ရောက်ပို့တဲ့အချိန်မှာတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒုက္ခသည်စခန်းတွေမှာတောက်သုံးရည်ပြက်လက်တွေလို့တောက်ရည်ပို့ဖို့ကိုတော့ခွင့်ပြုချက်မရခဲ့ဘူးလို့ရသေးတော်ပြို့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစောဝေကသူကိုယ်တိုင်ရေးဆိုင်ခဲ့ရတဲ့အခြေအနေအခုလိုရှင်းပြပါတယ
်ဒီချောင်းဝဇီဒီပြချောင်းဝနာမှာရေးတက်တခုအခြေအခြေစိုက်ပြီးရှိနေပါတယ်အဲ့တော့အဲ့ဒီရေတက်ကိုပဲဒါသမ ्या ဘုတ်တွေကတော့ရှိခဲ့ရတယ်သူတို့ကစစ်စစ်ပြီးမှလွတ်ပါတယ်တကယ်ကြောင့်ဆရာမကလွတ်တော့ကိုယ်စလေးတူဦးပဲဖြစ်ပါတယ်အဲ့တကယ်ကြောင့်သူတို့ကိုပြောပြပါတယ်လူမှုဖေးစီတွေကလှူလိုက်တဲ့ PC တွေပါဆရာမလည်းပြည်သူကိုယ်စလေးတူဦးဖြစ်ပါတယ်တော့အဲ့ဒီတကယ်ကြောင့်ဒါကိုဆရာမတို့ကိုတော့ခွင့်ဒီပေါ်တဲ့ဆရာမတင်ပြပါလေဆိုရဲကမျိုးနေကထောက်ခံစာတွေပါပါလေဆိုရဲကသူကရှင်းပြပါလေဟုတ်ကဲ့ပါကျွန်တော်တို့ကဒါကိုအထက်တင်ပြမှာဖြစ်တဲ့အတွက်ဟိုဆရာမရဲ့ခဏလေးတော့စောင့်ပေးပါလို့ပြောပါတယ်အထက်ကိုတင်ပြတဲ့အခါမှာဒါကိုစောရောက်ခွင့်ကိုမပြုပါဦးဖောက်ကြီးရောမှာသဘောရှိဒီလုံးဝမရှိသလောက်ပါပဲအဲ့တဲကြောင့်တောက်သုံးရည်လေအင်မတန်မှပြန့်နှံ့နေပါတယ်အဲ့တဲကြောင့်ကျမအနေနဲ့ဒီရေတက်55လုံးနဲ့ကျမအပါဝင်ဒီလိုက်လာတဲ့လူအချို့ကိုတောက်ခွင့်ပြုပါဆိုပြီးတောင်းဆိုပြပါဒါပေမဲ့လည်းကျမတို့ကိုဟိုတော့ခွင့်မပြုတ်ခဲ့ပါဘူ
းရခိုင်မှာစစ်ပီးပိုတောက်လာနိုင်တဲ့အရေးအယောင်တွေတွေ့လာနေရလို့ပြည်သူတွေပိုဒုက္ခရောက်လာနိုင်တဲ့အနေအထားမှာတော့စည်ရေးပြည်ထနာကိုနိုင်ငံရေးဒီလန့်တဲ့ပဲတစ်ဖက်စပွဲဝိုင်းမှာတွေ့ဆုံပြီးတော့ရေးရဲစွာအဖြေရှာကြဖို့ကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်။နိုင်ငံရေးစပွဲဝိုင်းမှာဆွေးနွေးပါညှင်းချင်းစွာအဖြေရှာပါနော်။ကောင်းမွန်တဲ့အဖြေအဲ့ဒီအဖြေတစ်ခုကောင်းကိုကျွန်တော်တို့ထွက်ချင်ပါတယ်။အချင်းချင်းသားမှာမြေစာပင်ဖြစ်နေကြရတာကပြည်သူတွေများဖြစ်ပါတယ်။အဲ့ဒါကြောင့်အမြင်ဆုံးညှင်းချင်းရေးကိုဆောင်ရွက်ပေးနိုင်ကြပါစေလို့ကျမအနေနဲ့တိုက်တွန်းလိုပါတယ
်အခုလက်တလောမှာတော့စစ်ဖြစ်နေတဲ့မြို့နယ်တွေတဲ့ရပထွက်ရအမိတ်ထုတ်ပြန်ထားစေဖြစ်တယ်လို့ဘေးလွတ်ရာကိုတိတ်ရှောင်နေရတဲ့ဒုက္ခသည်တွေအပါအဝင်စစ်ပြေးဒုက္ခသည်ပေါင်းကတော့ 35,153 ဦးထိရှိသွားပြီဖြစ်ပြီးလုံလောက်တဲ့စားတဲ့ရိက္ခာစေဝါအကူကြီးတဲ့တောက်သုံးရည်တွေအရေးပေါ်လိုအပ်နေပါတယ်လို့ရခိုင်တိုင်းရင်းသားမြို့တွေများအစည်းအရုံး IEC ကပြီးခဲ့တဲ့ဧပြီလ17ရက်နေ့ဒီဇွဲနဲ့ထုတ်ပြန်ထားပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအရှိန်မြင့်နေတဲ့အခြေအနေနဲ့ဆစ်ဆောင်ဒုက္ခတဲ့ဒေသခံပြည်သူတွေစားတောက်နေထိုင်ရေးအခက်တွေ့နေရတဲ့အခြေအနေတွေကိုမဆုမုံစုံစမ်းတင်ပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေထဲမှာတော့ငှက်ဖျားယောဂါတိုက်ဖျက်ရေးဆိုင်ရာကျန်းမာရေးသတင်းဆောင်ပါတစ်ပုဒ်ကိုနှာစင်ကြရမှာပါ။ကမ္ဘာတဝန်ကာကွယ်ဆေးတိုက်ကြွေးရေးသတင်းပတ်အထိမ်းအမှတ်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကငှက်ဖျားယောဂါကာကွယ်ဆေးကိုပထမဆုံးဖြန့်ဝေလိုက်ပါတယ် HIV ယောဂါကာကွယ်ဆေးကိုလည်းသိပ္ပံပညာရှင်တွေစတင်စမ်းသပ်နေကြပြီဖြစ်တယ်လို့ကင်ဆာကာကွယ်ရေးကာကွယ်ဆေးထုတ်ဖို့ကိုလည်းစူးစမ်းနေကြပါတယ်ဒါကြောင့်နောက်နှစ်မှာဒီယောဂါတွေကိုကြိုတင်ကာကွယ်မှနိုင်မဲ့မျှော်လင့်ချက်တွေရှိနေတဲ့အကြောင်း VOA သတင်းတောက် Gary Pearson ကတင်ပြထားပါတယ်မဆုမြတ်မောင်ကဆက်ပြောပြမှာပါရှင်
ကာကွယ်ဆေးနဲ့ပတ်သက်လို့ကလေးဆရာဝန်တိုင်းကိုမေးရင်ကာကွယ်ဆေးကြောင့်တန်းနဲ့ချီတဲ့လူအသက်တွေကိုကာကွယ်နိုင်တယ်ဆိုတဲ့အဖြေမျိုးကြားရမှာဖြစ်ပါတယ်
။ Well, without a doubt, vaccines are one of the greatest inventions of humankind. Through global vaccination, we eradicated smallpox.
ကမ္ဘာတဝန်းကာကွယ်ဆေးတိုက်ကြွတဲ့အစီအစဉ်တွေကြောင့်1980ပြည့်နှစ်ပိုင်းတွေကရေကြောက်ရောဂါကင်းစင်သွားပါပြီ။အခုဆိုရင်ပိုလီယိုရောဂါအမြင့်ပြတ်တော့မဲ့အခြေအနေကိုလည်းရောက်နေပါပြီ
။ဘေးလဆေးသက်ကတူကဆရာဝန်ဒေါက်တာပီတာဟိုတက်စ်ဖြစ်ပါတယ်။ပိုလီယိုရောဂါကာကွယ်ဆေးအစီအစဉ်တွေမလုပ်ခင်ကဆိုပိုလီယိုကြောင့်ကမ္ဘာပေါ်ကကလေး3သိန်းခွဲလောက်နှစ်တိုင်းအယိုးပျော့ဝေဒနာကိုခံစားကြရတာပါအခုဆိုတချို့နိုင်ငံတွေမှာသာ10ကနန်းလောက်ရှိပါတော့တယ်အမရီဆေးသက်ကတူကဒေါက်တာဝေါ်တာအော်ရန်စတိုင်းကအခုလိုပြောပြပါတယ
် We're now down to fewer than 20 cases and only 2 countries
အခုဆိုရင်ပိုလီယိုဖြစ်တဲ့လူအယောက်20တောင်မရှိတော့ပါဘူးပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံမှာပဲပိုလီယိုဗိုင်းရပ်စ်ရှိနေသေးတယ်လို့သိထားပါတယ်
အဲ့ဒီနိုင်ငံမှာလည်းနိုင်ငံတကာရဲ့အကူအညီနဲ့ပိုလီယိုကင်းစင်ရေးကြိုးစားဆောင်ရွက်နေပါတယ်။လူတစ်ယောက်ကနေတစ်ယောက်ကူးစက်နိုင်တဲ့ရေကြောက်ပိုလီယိုနဲ့ဝက်သက်ရောဂါတွေမကူးအောင်လို့ကာကွယ်နိုင်မယ်ဆိုရင်ဒီရောဂါတွေကင်းစင်ပပျောက်သွားလိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ
်။ And if you can break the chains of human to human transmission
လူတစ်ယောက်ကနေတစ်ယောက်ကူးနေတာကိုတိုက်ဖြတ်နိုင်မယ်ဆိုရင်ရောဂါကိုအမြင့်ဖြတ်နိုင်မှာပါ
။ကာကွယ်ဆင်းတဲ့ကြိုတင်ကာကွယ်နိုင်တဲ့ရောဂါအများစုက virus ရောဂါပိုးကြောင့်ဖြစ်ကြတာပါ။အခုတော့ကပ်ပါပိုးကနေကူးစက်နိုင်တဲ့ငှက်ဖျားယောဂါအတွက်ပါကာကွယ်ဆေးရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကဒေါက်တာပေဒရိုအလွန်ဆိုကပြောပါတယ
် This is the first vaccine against the human malaria parasite. Parasites are really complex
organisms. ဒီမှာကူးစက်တဲ့ငှက်ဖျားကပ်ပါပိုးကိုကာကွယ်နိုင်မဲ့ပထမဆုံးဆေးဖြစ်ပါတယ်။ကပ်ပါပိုးတွေက virus ပိုး၊ bacteria ပိုးတွေနဲ့ပိုပြီးရှုပ်ထွေးတဲ့သက်ရှိတွေပါ။ဒါကြောင့်သူတို့ကိုကာကွယ်နိုင်မဲ့ဆေးထုတ်နိုင်ဖို့အနည်း30လောက်အချိန်ယူခဲ့ရပါတယ်။
ကပ်ပါပိုးကြောင့်ဖြစ်တဲ့တခြားယောဂါတွေအတွက်ကာကွယ်ဆေးတွေကိုလည်းထောက်လုပ်နိုင်ဖို့ကြိုးစားနေကြပါတယ်။ဒါရီမကရင်သားကင်ဆာနဲ့တခြားအဖြစ်များတဲ့ကင်ဆာယောဂါတွေကိုကာကွယ်နိုင်မဲ့ဆေးတွေကိုလည်းသိပ္ပံပညာရှင်တွေစမ်းသပ်ဖော်နေကြပါတယ်။ကာကွယ်ဆေးနဲ့ပတ်သက်လို့အကြီးအကျယ်အောင်မြင်ခဲ့တာကတော့ HIV ကာကွယ်ဆေးဖြစ်ပါတယ်။လူသွေးကြောထဲမှာ HIV virus ပိုးကိုခြေဖြတ်ပစ်လိုက်နိုင်မဲ့ကာကွယ်ဆေးကိုတောင်အာဖရိကနိုင်ငံမှာစမ်းသပ်ကုသတဲ့အစီအစဉ်ရောက်နေပါပြီ။ထိရောက်တဲ့ဆေးတွေကြောင့်ပဲ HIV ပိုးရှိပေမဲ့ AIDS ရောဂါမဖြစ်အောင်ကြိုတင်တားဆီးထားနိုင်ပြီးသားလည်းဖြစ်ပါတယ်။ထိရောက်တဲ့ဆေးတွေကြောင့်ပဲ HIV ပိုးရှိနေပေမဲ့ AIDS ရောဂါမဖြစ်အောင်ကြိုတင်တားဆီးထားနိုင်ပြီးသားဖြစ်တဲ့ဆိုတာကိုလည်း American အမျိုးသားကျန်းမာရေးဌာနက Dr. Carl Diffenbach ကထောက်ပြပါတယ်
။ We put a vaccine on top of that too.It's not just stopping the epidemic.
အဲ့ဒီဆေးတွေပြင် HIV ပိုးကာကွယ်ဆေးပါရှိမယ်ဆိုရင်ကူးစက်မှုကြီးကိုရပ်သွားအောင်လုပ်ယုံနေမဟုတ်ပါဘူး။ကင်းစင်ပပျောက်သွားအောင်အထိပါလုပ်နိုင်မှာပါ
။ကမ္ဘာကြီးမှာအသက်အန္တရာယ်ရှိတဲ့ယောဂါတွေကင်းရှင်းနေမယ်ဆိုရင်ကလေးငယ်တွေကြမ်းကြမ်းမာမာနဲ့အပူပင်ကင်းကင်းနေထိုင်နိုင်ကြမယ်အပြင်မိသားစုတွေလည်းဝင်ငွေကောင်းကောင်းရှာနိုင်ဆင်းရဲမွဲတေမှုကနေလွတ်မြောက်နိုင်ကြမှာဖြစ်ပါတယ်။ကျန်းမာခြင်းရဲ့အကျိုးရလဒ်ကိုပြည်သူတွေကနေနိုင်ငံတွေအထိခံစားကြရမှာဖြစ်ပါတယ်ရှင်။
မဆုမြတ်မုံပြောပြသွားတာပါရှင်အခုမတန်ဆွမ်းသူတွေအတွက်တေချာလေ့ကျင့်ပေးထားတဲ့ခွေတွေကမိတ်ဆွေတို့ဖွဲ့အဖို့ရစေတဲ့အကြောင်းကိုနားဆင်ကြရမှာပါမတန်ဆွမ်းသူတွေအတွက်အခုညီရဖို့အဖို့ပြုပေးရမှာအခုခွေတွေဟာမိတ်ဆွေဖြစ်တဲ့ပိုပါတယ်ရုပ်ပိုင်းမတန်ဆွမ်းသူတွေဒါမှမဟုတ်စိတ်တန်ရာရထားမှုတွေကိုအဖို့ပြုရမှာတိတ်ကိုလိုအပ်တဲ့အကြအမြင်နဲ့စိတ်ပိုင်းဆိုင်ရာထောက်ပံ့မှုတွေကိုလည်းသူတို့ကပေးနိုင်ကြပါတယ်အဖို့ခွေတွေကိုလေ့ကျင့်ပေးပြီးလိုအပ်သူတွေနဲ့တွဲဖက်ပေးနေတဲ့အကြောင်း VOA သတင်းတောက် NS Investison သတင်းပေးပို့ထားတာကိုတော့မတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
မိုက်ကယ်ကာရစ်ကီလိုကအီရန်နဲ့အာဖဂန်စစ်ပြန်စစ်မှုဒဏ်ဟောင်းတယောက်ပါလွန်ခဲ့တဲ့3နှစ်တုန်းကဆိုရင်သူတယောက်တည်းအိမ်ပြန်ထွက်လို့မရပါဘူးလူအများရှိတဲ့နေရာဆိုရင်သူကတက်တောင့်တက်တာမရှိဘဲစိတ်တူနေတတ်တာပါဒါပေမဲ့လည်းအိုဟိုင်းဆိုတဲ့အဖို့ခွေးရပြီးတဲ့နောက်မှာသူပြောင်းလဲသွားပါတယ
် If my wife wasn't with me I was a mess I couldn't go out into public I couldn't do things
ကျွန်တော်မိမအနာမမရှိရင်ကျွန်တော်အတွက်ပြဿနာပဲလူတွေကြားမသွားနိုင်တယ်လို့ဘာမှလည်းလုပ်လို့မရခဲ့ပါဘူး။စောက်တရားမရဖြစ်နေတက်လို့တယောက်တည်းနေလို့မရခဲ့ပါဘူး။အခုတော့အိုဟိုက်ကျွန်တော်နဲ့အတူရှိနေပြီဆိုတော့အပြင်သွားလို့ရပါပြီ။နောက်မိမကိုကြီးပဲအားကိုးနေစရာမလိုတော့ပါဘူး။အိုဟိုက်နဲ့ယထာစီပြီးအပြင်ထွက်နိုင်ပါပြီ
။မတန်ဆွမ်းဖြစ်နေသူတွေအတွက်အဖို့ပြုပေးတဲ့ခွေတွေကိုလေ့ကျင့်ပေးတဲ့ Canning Companions for Independence အဖွဲ့ကအိုဟိုက်ကိုလေ့ကျင့်ပေးခဲ့တာပါ။အိုဟိုင်းလိုမျိုးအဖော်ပြပေးဖို့လေ့ကျင့်ထားတဲ့ခွေတွေကပစ္စည်းတွေကိုကိုက်ချီယူလာပေးနိုင်တယ်။နောက်တကားအဖွင့်ပိတ်လုပ်နိုင်တယ်လို့ညွှန်ကြားချက်40ချော်ကိုသိရှိနားလည်ကြပါတယ်။ Labrador နဲ့ Golden Retriever ခွေတွေကိုလေ့ကျင့်သင်တန်းပေးနေတဲ့ Canning Companions for Independence အဖွဲ့က Laura Ann Duvecki ကအခုလိုပြောပါတယ်
We have found that Labrador retrievers, golden retrievers offer the best in adaptability.
Labrador နဲ့ golden retriever တွေကမတန်ဆွမ်းသူတွေအတွက်အသင့်တော်ဆုံးပါ။မိခလုတ်ကိုဖွင့်ခိုင်းတာ၊ဘိန်းတက်ကလထိုင်ကိုဆွဲခိုင်းတာလို့အလုပ်မျိုးစုံကိုခိုင်းနိုင်ပြီးဒီလိုလုံနိုင်လက်အောင်တဲ့အကောင်ကြီးတွေရှိတယ်လို့လေရင်ပေါ်မှာရထားပေါ်မှာလို့သူများကိုအနှောက်အယှက်မဖြစ်စေပဲအဆင်ပြေစေတဲ့အရွယ်ငယ်ငယ်လေးရှိပါတယ
်။ခွေးပေါက်ကလေးအရွယ်ကလေးကသူတို့ကိုလေ့ကျင့်တာပါ။အခြေခံညွှန်ကြားချက်လေးတွေနဲ့ပတ်ဝန်းကျင်နဲ့အဆင်ပြေပြေဖြစ်စေဖို့စွမ်းရည်တွေတင်ပေးရေးစေတနာဝန်ထမ်းတွေကဒီခွေးတွေကို18လကြာထိန်းဖို့သဘောတူရပါတယ်။အဲ့ဒီနောက်မှာတော့ဒီခွေးတွေကပင်မသင်တန်းဌာနကိုပြန်လာပြီးနောက်ထပ်6လကိုတော့ကျွမ်းကျင်လေ့ကျင့်သူတွေနဲ့ထပ်ပြီးတော့လေ့ကျင့်ပါတယ်။အားလုံးပြီးသွားပြီဆိုရင်တော့အချမ်းပြင်းအဖြစ်လေ့ကျင့်ပေးတဲ့ခွေးတွေရဲ့ထက်ဝက်လောက်ကတော့ အကူအညီလိုတဲ့လူတွေနဲ့အတူနေဖို့ပြည်ဆောင်သူတွေအဖြစ်အတိအမှတ်ပြုလက်မှတ်ရပါတယ်။အကူခွေးလိုအပ်သူတွေကတော့ခွေးတွေနောက်လေ့ကျင့်ရေးအဖွဲ့နဲ့စခန်းမှာသတင်းနှစ်ပတ်ကြာနေရပါတယ်။ Canin Companions for Independence အဖွဲ့က Laura Ann Dubecki ကအခုလိုပြောပါတယ်။
With those dorms were able to simulate
ဒီလိုအဆောင်တွေနဲ့ဆိုတော့အိမ်မှလိုမျိုးအတွေ့အကြုံတွေကိုဖန်တီးနိုင်ပါတယ်ခွေးတွေကိုကျိုးလွှတ်ထားပြီးတော့သူတို့ဘယ်လိုတုံ့ပြန်ကြတယ်အခြေအနေမျိုးမျိုးကြုံလာရင်သူတို့ဘာတွေလုပ်တယ်လဲဆိုတာတွေကိုလည်းကြည့်လို့ရပါတယ
်ဒီအကူလေးတွေတဲကတကောင်ရဖို့အကြကြီးစောင့်ရပါတယ်နောက်ဆုံးမှာတော့သင်တန်းစစ်တဲ့နေ့ကိုရောက်လာပါပြီအကူခွေးလိုအပ်တဲ့မိုက်ကယ်ကာရက်စကီလိုတို့လိုလူတွေအတွက်ကတော့ဒါရီကအခမဲ့ပါဒါပေမဲ့လည်းဒီအကူခွေးတွေကိုတော့သူတို့အပိုင်မရပါဘူးဒီခွေးတွေအလုတ်လုတ်ကင်နေတဲ့တခြားလုံးနဲ့သူတို့ကိုအသေးအချာဂယူးဆိုင်နိုင်ဖို့အတွက် Canin Companions for Independence ကပိုင်ဆိုင်မှုရယူထားတာဖြစ်ပါတယ်စစ်မှုတန်းဟောင်းမိုက်ကယ်ကအခုလိုပြောပါတယ်
And you know we're a team so what I do he does what he does
ကျွန်တော်တို့နှစ်ယောက်ကအတွဲညီပါတယ်ကျွန်တော်လှုပ်တာကိုသူလိုက်လှုပ်ပါတယ်သူလှုပ်တာကိုလည်းကျွန်တော်လိုက်လှုပ်ပါတယ်နောက်ပြီးတော့ကျွန်တော်တို့လုံနိုင်တဲ့အကန့်အသတ်ထက်ပိုပြီးတော့လုံနိုင်ဖို့တယောက်နဲ့တယောက်ပံ့ပိုးကြပါတယ
်စစ်ပြန်စစ်မှုတန်းဟောင်းမိုက်ကယ်အတွက်တော့အိုဟိုင်းကတစ္ဆာရှိတဲ့အကူမိတ်ဆွေစစ်ချစ်ခင်ပွဲအဖို့အဖြစ်ထက်တောင်းပိုပြီးအဓိပ္ပာယ်ရှိနေပါတယ်ရှင
်မတန်ကြီးထိုက်ပြောပြသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ကပြောပြပေးပါဦးမယ်ရှင
် American ပြည်ထောင်စု California ပြည်နယ် Poway မြို့ဂျူဖျားရှိခိုးကျောင်းမှာမနေ့စနေနေ့ကတနတ်သမားတူဝင်ရောက်ပစ်ခတ်တာကြောင့်တယောက်သေဆုံးပြီး၃ယောက်ထဲမနေ့ဒဏ်ရာရခဲ့ပါတယ်။တနတ်သမားကဖျားကျောင်းထဲကိုဒေသစံတော်ချိန်မနေ့၁၇နာရီခွဲလောက်မှာဝင်လာပြီးတိုက်ပွဲ၃ AR မောင်းပြန်တနတ်နဲ့ပစ်ခတ်ခဲ့ကြောင်းဆန်ဒီယေဂိုခရိုင်ရဲအရာရှိဘယ်ဂိုကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ Poway ပစ်ခတ်မှုဟာအမုန်းတရားကိုအခြေခံနဲ့လှုပ်ရဲဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ထိခိုက်သူမိသားစုတွေနဲ့ထပ်တူထပ်မံကြီးကွဲရကြောင်းသမ္မတ Trump ကအင်ဖြူတော်မှာတင်ဒေါက်တွေကိုပြောဆိုခဲ့ပါတယ်။တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကအီစတာပွဲတော်ဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကင်စီစဉ်သူလို့တန်တရားရှိခံရသူရဲ့အဖေနဲ့ညီကိုနှစ်ယောက်ဟာလွန်ခဲ့တဲ့နှစ်ရက်ကသူတို့ပုံအောင်နေတဲ့အိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းတဲ့အချိန်မှာတေဆုံသွားတယ်လို့ရဲတပ်ဖွဲ့နဲ့အသေးခံဘုံခွဲသူတွေရဲ့ဆွေမျိုးတော်ဆက်သူတွေကဒီကနေ့ရိုက်တာသတင်းဌာနကိုပြောပါတယ်။တိရီလင်္ကာနိုင်ငံအရှိပဲကမ်းရိုးတန်းမှာတောက်ကြနေကစစ်တပ်နဲ့အပြန်အလှန်ပစ်ခတ်ခဲ့တဲ့အချိန်မှာတေဆုံခဲ့တဲ့15ယောက်ထဲမှာဇာနီဟာရှင်၊ရီဝန်ဟာရှင်နဲ့သူတို့အဖေမိုဟာမက်ဟာရှက်တို့ပါဝင်တယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်၄ခုကပြောပါတယ်စပိန်မှာထွေထွေရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပါတယ်လက်ရှိအာနာယာဆိုရှယ်လစ်ပါတီနဲ့အခြားအဓိကအတိုက်ခံပါတီ၄ခုတို့ကြားပြိုင်ပွဲလည်းဖြစ်ပါတယ်အဓိကအတိုက်ခံပါတီတွေထဲမှာတော့ဥရောပတလွားမှာလက်ရဇွန်ဝါဒီလှုပ်ရှားမှုတွေနဲ့အတူပေါ်ပေါက်လာတဲ့လက်ရဇွန်ပါတီ The Vox ပါတီလည်းပါဝင်ပါတယ်လက်ဝဲဝါဒီနဲ့ဗဟိုလက်ရဝါဒီခေါင်းဆောင်တွေကတော့လက်ရဇွန်ဝါဒီတွေကိုမဲမထဲကြဖို့မဲဆန္ဒရှင်တွေကိုတိုက်တွန်းထားကြပါတယ်
တနင်္ဂနွေနေ့ညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPJN Asia 77ကနေတိုက်ရိုက်ထုတ်လွှင့်မဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VO သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VO ကိုအားပေးနှာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
Thank you.